အသက်ပြထန်လိုက်တဲ့နိုင်ငံသားဖြစ်ခွင့်ဥပဒေမူကြမ်းပေါ်အိန္ဒိယနိုင်ငံတဝန်းမကြီးမနက်ဆန္ဒပြပွဲတွေဆက်တိုက်ပေါ်ပေါက်နေပြီးတော့ဆန္ဒပြပွဲတွေကိုရဲကနေနေတာမှာတနက်နေ့ပြစ်ခတ်တဲ့အတွက်အနည်းဆုံးလူ2ဦးသေဆုံးခဲ့တယ်လို့တာဝန်ရှိသူတယောက်ကကြာတာပရီနီကပြောပါတယ်သေဆုံးလူ2ဦးဟာအိန္ဒိယတောင်ပိုင်းမင်္ဂလုမြို့ဆန္ဒပြပွဲတွေအတွင်းမှာရဲကပြစ်ခတ်ခဲ့တာပါမင်္ဂလုမြို့မှာအခုညမထွက်ရအမိန်ထုတ်ပြန်ထားသလိုကျောင်းဝင်နဲ့စားသောက်ဆန်တွေကိုလည်းတိတ်ထားပါတယ်ပဋိပက္ခရဲ့အတွင်းဒဏ်ရာရသူနောက်ထပ်4ယောက်ကိုမင်္ဂလုမြို့ဆေးရုံမှာပို့ဆောင်ထားတယ်လို့ဒေသန္တရဆရာဝန်တဦးကပြောပါတယ်ရှိတဲ့ဆန္ဒပြသူ200လောက်ကိုရဲကမျက်ရည်ပုံသုံးပြီးတော့ဖြိုခွဲဖို့ကြိုးစားပြီးတဲ့နောက်မှာဆန္ဒပြလူကြီးကရက်တံပုံငင်းဆန်တဲ့အတွက်ရဲကတနက်နေ့ပြစ်တော်လို့လည်းပြောပါတယ်ဥတ္တရပရဒက်ရှ်ဂူဂျာရတ်နဲ့ကာနာတာကာပြည်နယ်တွေမှာလည်းရဲနဲ့ဆန္ဒပြသူတွေအကြမ်းမှာပဋိပက္ခတွေဖြစ်ခဲ့ပါတယ်